မင်္ဂလာပါရှင်ဗီယိုအမေရိကန်တန်ကနေ2014ခုနှစ်အောက်တိုဘာလ30ရက်တရက်တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလမီတာ190 kHz 1595ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းစီစဉ်မှာ American Style Indian 3 English သင်ခန်းစာကိုလေ့လာနိုင်ကြမှာဖြစ်ပြီးဝတ်သက်နဲ့ဂျိုက်တူယောဂထိမ့်ချုပ်ရေးဆိုင်ရာကျန်းမာရေးကဏ္ဍမှာတော့
ဝတ်သက်ယောဂတော့လေတဲ့ကနေကျန်းမာမှုကိုဆက်တော့ဖြစ်နေတဲ့ခက်လာရည်ရည်ရည်ဒီမှာလည်းပါတယ်ချောင်းဆိုးလိုက်လည်းဖြစ်တယ်ဆိုတော့တယောက်နဲ့တယ
ောက်ကလေးကျမ်းမာဌာနအငိမ့်စားဌာနမှုဒေါက်တာစောဝင်းနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်နိုင်ကြမှာပါအဲ့ဒီနောက်မှာတော့တိုင်းရင်သတင်းလွှာကန္တာကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီမနေ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါလေစာလုံးပေါင်းက hard hard ကခက်တာ of of hearing hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါလေနားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုยีหญွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒလလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုကျန်းမာရေးကဏ္ဍကိုဆက်ကြရအောင်ပါမြန်မာနိုင်ငံမှာဝက်သက်နဲ့ဂျိုက်တိုးယောဂဖြစ်နေစေဖြစ်လို့2020မှာဝက်သက်ပပျောက်ရေးမွေးရပါဂျိုက်တိုးထိန်ချုပ်ရေးအတွက်စီမံဆောင်ရွက်နေပါတယ်အခုလိုကြိုးပမ်းရာမှာတနိုင်ငံလုံးကာကွယ်ဆေးထိုးပြနိုင်ဖို့လိုတဲ့အတွက်ရှေ့လာမယ့်နှစ်မှာအကောင့်ထဲပေါ်အောင်စီစဉ်ဆောင်ရွက်နေပါတယ်ဝတ်သက်နဲ့ဂျိုက်တိုးကာကွယ်ဆေးကဘာကြောင့်အရေးပါရပါသလဲဆိုတဲ့အကြောင်းစေတက္ကသိုလ်1ကလေးကျန်းမာဌာနအငိမ့်စားဌာနမှူးပေါမခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
် Okay ပေါမခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဝတ်သက်နဲ့ဂျိုက်တိုးယောဂအကြောင်းပြောအောင်ဆရာကြီးအဲ့တော့မြန်မာနိုင်ငံမှာဝတ်သက်ယောဂဖြစ်နေသေးလား
ဝတ်သက်ယောဂကဖြစ်ပွားမှုတော့ဆက်ရှိနေပါသေးတယ်ပြီးခဲ့တဲ့ဒီတရားဝင် report တွေရဆွေးတော့ဗျာ2013မှာဝတ်သက်ယောဂဖြစ်ပွားတဲ့ကလေးတထားလောက် reported case ရှိပါတယ်ဒါပေမဲ့ကျွန်းချက်ကတော့ဘာလို့ဆိုဒီဓာတ်ခွဲဆန်းသတ်မှုနဲ့တိကျပြောရလားသိခက်ခဲမှုရှိတယ်ပေါ့နော်ဒါပေမဲ့ဝတ်သက်ကြတော့လည်းဒီဓာတ်ခွဲဆန်းသတ်တာမဟုတ်ဘဲနဲ့လည်းတော်တော်လေးကျွန်းယောဂပါဂျိုက်တူးယောဂတော့ဒီ report လောက်တာ2013မှာဆက်တူအောင်ရှိပါတယ်။ဒါပေမဲ့မန္တကယ်တော့ဒီတဲ့များနိုင်တယ်ပေါ့လေ။ဂျိုက်တိုးလို့နည်းနည်းလေးဖြာပြီးပိန်ကြီးထွက်တဲ့လေးတွေကတော့ကျွန်တော်တို့အများကြီးတွေ့နေတော့ကျွန်တော်ကလည်းသတင်းမရရှိတာလို့သတင်းမပို့တာလို့လည်းဖြစ်နေမှာလေခင်ဗျာ
။ Okay ။ဘာကြောင့်ဝက်သက်ယောဂဖြစ်ရတာလဲဆရာကြီ
း။ဝက်သက်ယောဂကတော့ဒီဝက်သက် virus ပေါ့နော်။ measles virus နဲ့တော့ကူးစက်တဲ့ယောဂဖြစ်ပါတယ်။ဒီယောဂပိုးကဘာလဲဆိုလေတွေကနေကျန်းမာမှုကူးစက်တာပေါ့။ဖြစ်နေတဲ့ခက်လာရည်ရည်ညက်ရည်တွေကျွန်မလည်းပါတယ်ချောင်းဆိုးလိုက်လည်းဖြစ်တယ်ဆိုတော့တယောက်နဲ့တယောက်အလွယ်တကူကူးစက်နေတော့တကယ်တော့အဓိကတော့ဒီကတော့ဒီကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုကျွန်တော်တို့1986ခုနှစ်ကစခဲ့ပါအဲ1986မတိုင်ခင်ကမှဆိုတော့ဗမာကလေးတွေမှာတရားရရင်တော့အသက်10နှစ်ဆိုဝတ်သက်ဖြစ်ပြီးဝတ်သက်နဲ့ပတ်သက်လို့ဆုံးမတဲ့ကလေးလည်းနော်တော်တော်များရှိကြပါ1986ခုနှစ်မှာဒီဝတ်သက်ကာကွယ်ဆေးကိုရန်ကုန်မှာစထိုးပြီးတဲ့နောက်ပိုင်းမှာတော့နောက်ပိုင်းတော့တနင်္ဂနွေလို့ထိုးတဲ့အခါမှာဝက်သက်ဖြစ်ပွားမှုကတော်တော်လေးငဲသွားပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ဒီဝက်သက်ထိုးတာက6လမှာပဲတစ်ချိန်ပဲထိုးတဲ့အခါကျတော့ဒီနောက်ပိုင်းမှာခန္ဓာကိုယ်ကကိုယ်ခံအားကျသွားတဲ့အချိန်မှာ သက်ကြီးတဲ့အရွယ်ပေါ့နော်မဆလေးနဲ့16နှစ်ဒီလိုအရွယ်တွေမှာဝတ်သက်ဖြစ်ပွားမှုပြန်ဖြစ်လာတာတွေ့ရပါတယ်။တခါ2000ပတ်ဝန်းကျင်ကျတော့လေလူငယ်တဲ့သင်္ကန်းနဲ့မှာဟိုမှာဆိုလို့ရှိရင် 2017 ဆနစ်မှာဆိုတော်တော်လေးပြန်များလာတာတွေ့ရ။ဘာလို့လဲဆိုအဲဒီကဒီကာဝယ်သေးတွေကြောင့်ပါဖြစ်တယ်များဖြစ်တယ်စားရတဲ့ကာဝယ်သေးတို့တဲ့အစီအစဉ်ကိုခဏရထိုင်းထားတဲ့ကာလရှိပါတယ်။ဒီကလေးသုံးနှစ်ပြည့်လောက်ကပေါ့နော်အဲကျတော့ဒီဝတ်သက်နဲ့ပတ်သက်တဲ့ကာဝယ်လို့ရတဲ့ကြောကလေးတွေတချို့ပြန်ထလာတာတွေ့ရပါတ
ယ်။ဟုတ်ကဲ့ဆရာ။အခုလိုဒီကာကွယ်ဆေးမထိုးနိုင်ခဲ့ရတာကဒီကာကွယ်ဆေးပေါ်စိုးရိမ်မှုရှိခဲ့လို့ပေါ့ဆရာနော်ကာကွယ်ရေးမှာအဟန့်တာဖြစ်ခဲ့တာအဲ့ဒီခါကျတော့
ဒီအုပ်ချုပ်မှုပိုင်းကမလိုအပ်တဲ့စိုးရိမ်မှုရှိတာပေါ့နော်တကယ်တော့လေလိုအပ်လို့မဟုတ်ပါဘူးစိုးရိမ်လို့လည်းလို့ကျွန်တော်မြင်လို့ယူဆပါတ
ယ်ဟုတ်ကဲ့ဆရာအခုဒီအဓိကကာကွယ်ဆေးပဲဖြစ်နေတဲ့ခါကျတော့အဲ့ဒီကာကွယ်တာနဲ့ပတ်သက်ပြီးတော့ဆရာကြီးခုနစိုးရိမ်နေတဲ့သူတွေကိုဆရာဘယ်လိုရှင်းပြချင်လဲ
အမှားတော့ဒီဝတ်သက်ကောကြိုက်သူပေါ့နော်ဆိုတော့ကာကွယ်ဆေးကျတော်များတော့တေချာစမ်းသပ်ပြီးမှအသုံးပြုတာဖြစ်ပါကျွန်တော်ကျွန်တော်တို့နိုင်ငံမှာတုံးနေဆိုတာတော်တော်တော်နောက်ကျနေပါတယ်เนาะဒီနိုင်ငံတွေမှာလည်းတုံးတာများလာပြီပေါ့เนาะဆိုတော့အဓိကဒီ WHO အနေနဲ့စီစစ်ပေးထားတာတွေရှိတယ်ပြီးတော့ကြထုတ်လုပ်တဲ့ process မှာလည်းစနေတကြထုတ်တာဖြစ်တယ်တော့လူတွေမှာလည်းစမ်းသပ်သုံးပြုပြီးသားဖြစ်တယ်ဆိုတော့ကာဝယ်ဈေးတွေကတော်တော်များများကတော့ရေပွေးရအဖြစ်ဆိုတော့ immediate ကိုစိတ်ချတဲ့စီတွေဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာကာကွယ်တဲ့ကြားရပဲပေါ့အဲဖြစ်လာခဲ့မယ်ဆိုရင်ဟု
တ်ကဲ့ညီလုံးကတော့ဒီလိုပေါ့တကယ်တော့ကာကွယ်ပြီးကတော့ထိရောက်ပါတယ်တလုံးထုတ်လိုက်တာနဲ့90ခါရရင်လုံးကာကွယ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီဝက်သက်ကာကွယ်ပြီးကိုးလာမှထူတဲ့အခါတခါတလေမိခင်မှာဒီဝက်သက်ခုခံအားရှိနေခဲ့ကာကွယ်ပြီးကပေါင်မြင်ဖြစ်နိုင်တယ်ပေါ့တကယ်တော့တနည်းခွဲမှထပ်ထိုးတင်တာပါအဲ့တော့ကျွန်တော်တို့တနည်းခွဲမှထပ်ထိုးတဲ့အစီအစဉ်ကိုလည်းဒီမှာပြီမှာ2008ခုနှစ်ကစတင်ပြီးတော့ဆုံးနေရာမှာတုံးခဲ့ပြီးတော့2012ခုနှစ်မှာတော့နိုင်ငံလုံးထမ်းချက်မှုရခဲ့ပြီးသားဖြစ်ပါတယ်။ဒါပေမဲ့တချို့နေရာတွေမှာတော့မထိုးပြဘူးပေါ့နော်။ကျွန်တော်တို့တွေ့နေတာတနေရာတနေရာကိုရှေ့ပြောင်းပြီးတော့သွားနေတဲ့လူတွေတို့ဒုက္ခတွေစကန်းပေါ့နော်။နောက်တစ်ခုကဒီကာဝယ်ဈေးထိုးတဲ့နေရာကိုလာပြီးတော့မထိုးဖြစ်တဲ့ကလေးတွေမှာဟိုတယ်ဖြစ်တာတွေပြီးတော့တွေ့နေသေးပါပဲခင်ဗျ။အဲ့တော့ခုနောက်တစ်ဆင့်နေတော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ညီမတဲ့တွေနဲ့တူလဲနိုင်လျောညီထွေဖြစ်အောင်ကျွန်တော်လည်းဒီများနောက်မကြံခဲ့အောင်ပေါ့နော်ဝက်သက်နဲ့ခြိုက်သူကိုတွဲထားတဲ့ဆေးကို2019မှာစတင်ပြုခဲ့ရည်ရထားပါတယ်နိုင်ငံတော်အနေနဲ့စီမံချက်ရှိပါတယ်ဒီနေ့ဆက်တူပါတော့လည်းဈေးတွေပြေးဖို့နောက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကထောက်ပံ့ပေးဖို့ရှိပါတယ်အဲတော့ကျွန်တော်အနေနဲ့လည်း2020မှာဝက်သက်ပပျောက်ရေးမွေးရပါခြိုက်သူရောဂါတွေကိုထိန်းချုပ်ရေးပေါ့နော်ဒါလုပ်ဖို့လိုတဲ့တကောင်ဒီကာဝတိအနေနဲ့ဒီမလွမ်းချုပ်ခဲ့တဲ့ကုလအနေနဲ့ဆန်ကားနဲ့ကလေးတွေအကုန်လုံးကိုဒီ mask campaign မှာနော်လူလူကာကွယ်ဆေးစီမံချက်ပဲ။ယင်းကကျွန်တော်တို့ဝက်သက်တပြီလုံးထုတ်ခဲ့တဲ့လိုမျိုးပေါ့။ထုတ်ဖို့စီမံချက်ရေးဆွဲဖို့ရှိပါတယ်။ account ထည့်ဖို့ရှိပါ။တနင်္ဂနွေကဝိုင်းဝန်းပြီးတော့ဒီအစိုးရနဲ့ပြည်သူလူထုနဲ့တွဲဖက်ပြီးလုပ်ရမယ့်စကားဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ။ဒီကာကွယ်ဆေးရဲ့ဒီအကျိုးကျေးဇူးကိုဆရာရင်လူတွေသိအောင်ရောဆရာဘယ်လိုရှင်းပြနိုင်လဲ။ကာကွယ်ဆေးကြောင့်ပျောက်သွားတဲ့ရောဂါတွေရှိခဲ့လို့လားဆရာ
။ကာကွယ်ဆေးကြောင့်ပျောက်သွားတဲ့ရောဂါတွေရှိပါတယ်။လူရဲ့တမိုင်းမှာဘုံနဲ့ပေါင်းထောင်နဲ့ချီပြီးဒုက္ခပေးခဲ့တယ်။ဒီမှာကြောက်ကြီးရောတာပေါ့။ကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာတော့အသက်ကြီးတဲ့လူတွေမှာဆိုအခုကြောက်ပေါက်မှာပေါင်းနဲ့တွေ့တာတွေရှိသေးတယ်ပေါ့နော်။ဒါပေမဲ့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့ကြောက်ကြီးရောကပတ်သက်ရေးစီမံချက်ကို1966ခုကနေစပြီးတော့ကာဝယ်ဈေးထိုးခြင်းအပြင်ကမ္ဘာလုံးမှာပတ်ပြောက်အောင်လို့လုပ်လာခဲ့တယ်။1980မှာလုံးဝပတ်ပြောက်သွားခဲ့တယ်။ဒါဒီကမ္ဘာ့ရဲ့လူသားတွေရဲ့တမိုင်းမှာယောဂတစ်ခုကပထမဆုံးလူတွေရဲ့ပါဝင်ညာနဲ့လုံးဝပပျောက်သွားခြင်းတာဖြစ်ပါတယ်။ဒုတိယကျွန်တော်တို့ကြိုးစားတာတော့ပိုလီယိုယောဂပပျောက်ရေးပါပဲ။အဲ့ဒါလည်းတော်တော်ကြီးကမ္ဘာအနှံ့ပြအောင်မြင်နေပါပြီ။ကျွန်တော်တို့နိုင်ငံပါတဲ့ခြေတော်အချက်ဒေသမှာဆိုရင်လည်းဒီမတ်လ2014ကစတင်ပြီးတော့ပိုလီယိုကင်းစင်သောဆုံးနေရာဖြစ်ကြော်ညာလို့ရပြီပေါ့။ကျွန်တော်တို့အနေနဲ့2020မှာဝက်သက်ကင်းစင်သောဒေသဖြစ်ဖို့အတွက်ကြိုးစားနေပါတယ်။အဲ့မှာဝတ်သက်နဲ့တကြိုင်နဲ့သေးပေါ့နော်တွေ့ထိုးတဲ့ခြိုက်သူကလည်းကြတော့ဖြစ်တဲ့လူကြီးတွေမှာဒုက္ခမပေးဘူး။သွားပြီးတော့ကိုဝင်ဆောင်မိခင်ကဖြစ်ရင်ကလေးကိုဒုက္ခပေးတော့ဝတ်သက်ကခြိုက်သူနဲ့ကတွဲပြီးဆေးထိုးလို့ရတော့အဲ့ဒီနှစ်ခုကိုကာဝယ်ဆေးကိုလူကြီးတော်တော်များများပေါ့95ရာရင်လုံးကျော်ထိုးနိုင်လို့ရှိရင်ဒီရောဂါရဲ့ကူးစက်မှုပေါ့ပြန်ပေါ်နိုင်တဲ့စွမ်းရည်ရာမရှိတော့ဘူးပေါ့။အဲ့ဒီခါကျလို့ရှိရင်တော့ပပျောက်ပြီးလို့တတ်မှတ်လို့ရတာပေါ့။အဲ့လိုတတ်မှတ်လို့ရတဲ့နိုင်ငံတွေလည်းကျွန်တော်တို့ region ထဲမှာလည်းရှိနေပါတယ်။အဲ့မဲ့ကမ္ဘာ့ကျန်းမာရေးအရှိတအဝါစာဒေတာတစ်ခုလုံးဝတ်သက်ကင်းစင်သောဒေတာအဖြစ်စူးစမ်းဖို့အတွက်ကျွန်တော်2020မှာဆောင်ရွက်ဖို့အတွက်ကျွန်တော်နိုင်ငံလည်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီလိုငါ့ကိုအောင်မြင်လို့ရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာဒီစီမံချက်အောင်မြင်ပါစေလို့ဆုတောင်းပါတယ်ဆရာရှင်းတယ်မှာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုနားဆင်ကြကြရတာပါ။ဒီစီစဉ်ကိုကြာသာပတိနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါရရှင်။ VOA American တန်ရဲ့တောက်ကြနေ့မနေ့ပိုင်းတန်လွှင့်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုနောက်ဆုံးကြံနေတဲ့တိုင်ရင်သတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါ။နေဆက်ဒေတာကတိုင်ရင်သားသတင်းတောက်တွေစုပေါင်းစီစဉ်ထုတ်လွှင့်ပေးထားပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီထက်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကော်တူးလီကရင်တပ်မတော် KAF ပြန်လည်တည်ထောင်တဲ့လှုပ်ရက်ကိုပြည်တွင်းပြည်ပကကရင်လူမှုအဖွဲ့အစည်းတွေနဲ့ကရင်နိုင်ငံရေးပါတီတွေကနေကြိုဆိုထောက်ခံခဲ့ပါတယ်တီးတိမ်မြို့အခြေစိုက်တီးတိမ် post နဲ့ဇိုလန်တဲ့တည်င်းစာနှဆောင်ကိုချင်းပြည်နယ်အစိုးရကနေထပ်မံပိတ်ပင်လိုက်တယ်ဆိုတာနဲ့ကချင်ပြည်နယ်အစိုးရထိန်းချုပ်နယ်မြေမှာခေါ်လုံနေတဲ့လွယ်ကျဒုက္ခသည်တွေဟာနေရရင်ပြန်ဖို့ခက်ခဲနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကရင်လက်နက်ကင်တပ်ဖွဲ့တွေနဲ့စုဖွဲ့ထားတဲ့ကော်တူးလေကရင်တပ်မတော် KAF ပြန်လည်တည်ထောင်တဲ့လောက်ရကိုပြည်တွင်းပြည်ပကကရင်လူမှုအဖွဲ့အစည်းတွေနဲ့ကရင်နိုင်ငံရေးပါတီတွေကကြိုဆိုထောက်ခံကြောင်းအောက်တိုဘာလတတိယအပတ်မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ကရင်လက်နက်ကင်အဖွဲ့တွေရဲ့ယုံကြည်ချက်တွေကိုအကောင့်ထဲပေါ်သွားဖို့အခုလိုတိဆောက်ခြင်းဟာငြိမ်းချမ်းမှုကိုဖော်ဆောင်နိုင်ပြီးတူညီတဲ့အမြင်တွေကိုစုစည်းနိုင်မယ်လို့ကရင်အမျိုးသမီးဥက္ကဋ္ဌနော်ဒါအေးကလေးကပြောပါတယ်တပ်မတော်ဖွဲ့စည်းခြင်းကိုထောက်ခံပေမဲ့စနစ်တကျဖြစ်ဖို့တော့လိုနေအောင်မယ်လို့လဲဖလုံစဝဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမအောင်ပြည်စိုးကပြောပါတယ်ကိုတူးလီကရင်တပ်မတော်ကို KNU ကရင်အမျိုးသားအစည်းယုံလက်အောက်ခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ဒီမိုကရေစီအကျိုးပြုတပ်မတော် DKPA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC တို့ကနေအော်တိုဘာလ23ရက်မှာဖွဲ့စည်းထားပါတယ်
ချင်းပြည်နယ်ဒီတိမ်မြို့အခြေစိုက်ဒီတိမ်ပို့စ်နဲ့ဆိုလမ်တဲတရင်စာဆောင်ကိုချင်းပြည်နယ်အစိုးရကနေထပ်မံပိတ်ပင်လိုက်တယ်လို့သိရပါတယ်။ဒီတိမ်ပါရာစကားနဲ့ထုတ်ဝေကြတဲ့ဒီတိမ်ပို့စ်နဲ့ဆိုလမ်တဲတရင်စာဆောင်တို့ဟာမှတ်ပုံတင်မရှိသေးတဲ့အတွက်စာဆောင်ထုတ်ဝေမှုကိုရပ်ဆိုင်းထားဖို့ချင်းပြည်နယ်အစိုးရရဲ့ညွှန်ကြားချက်နဲ့ဒီတိမ်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကနေတဆင့်အောက်တိုဘာလ6ရက်နေ့ကအမိန့်စာပေးပို့ခဲ့တာဖြစ်တယ်လို့ဒီတိမ်ပို့စ်အက်ဒီတာချုပ်ထန်းပန်လျန်ကပြောပါတယ်။ချင်းပြည်နယ်အစိုးရဟာပြီးခဲ့တဲ့စက်တင်ဘာလနောက်ဆုံးပတ်ကစပြီးချင်းပြည်နယ်အတွင်းမှတ်ပုံတင်မရှိဘဲတည်င်းစာဆောင်ထုတ်ဝေနေကြတဲ့တည်င်းစာတွေကိုစတင်ပိတ်ပင်ခဲ့တာဖြစ်ပါတယ်အခုအခါချင်းပြည်နယ်အစိုးရကနေပိတ်ပင်လိုက်တဲ့တည်င်းစာဆောင်စုစုပေါင်း၄ခုရှိသွားပြီဖြစ်ပါတယ်
တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရအကြားငြိမ်းချမ်းရေးအတွက်နိုင်ငံရေးအရာတွေးဆုံဆွေးနွေးဖြည့်ရှင်းနိုင်ရေးလှုပ်ဆောင်နေပေမဲ့လက်တွေ့မှာနောက်ပြန်ဆုတ်တဲ့လှုပ်ဆောင်မှုတွေကြောင့်ပြေလည်မှုမရှိသေးဘူးလို့ညင်ညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အစည်းအဝေးအပြီးမှာကြေညာချက်ထုတ်ပြန်ထားပါတယ် UNFC ရဲ့ပထမဆုံးအကြိမ်ကောင်စီအစည်းအဝေးကိုအော်တိုဘာလ20ကနေ22ရက်နေ့အထိထိုင်းနယ်စပ်မှာ3ရက်ကြာကျင်းပပြီးကြေညာချက်ထုတ်ပြန်ခဲ့တာပါအစိုးရအနေနဲ့နိုင်ငံရေးပြည်နာကိုတွိတ်ဆုံဆွေးနွေးခြင်းနဲ့အပြေမရှာပဲကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာစစ်စင်ရေးတွေအစင်မပြတ်လှုပ်ဆောင်နေတာကြောင့်ပြည်တွင်းငြိမ်းချမ်းရေးအမှန်တကယ်လိုလားမှုအပေါ် UNFC ကတန်တရာဖြစ်နေတယ်လို့ UNFC အထွေထွေတွေ့ရမှုခုဦးရဲကပြောပါတယ် UNFC ရဲ့ပထမဆုံးအကြိမ်ကောင်စီအစည်းအဝေးကနေအဖွဲ့အစည်းရဲ့ဌာနဆိုင်ရာလုပ်ငန်းစဉ်များချမှတ်တဲ့ကိစ္စအပါအဝင်အချက်9ချက်ကိုဆုံးဖြတ်ခဲ့ကြပါတယ်
မွေးစည်းမရှိသေးတဲ့အသက်5နှစ်အောက်ကလေးငယ်တွေကိုရက်သက်သက်ပတ်လှုပ်ရှားမှုအနေနဲ့မွေးစည်းမှတ်ပုံတင်တွေကိုမွန်ပြည်နယ်မှာပထမဦးဆုံးအခမဲ့ပြုလုပ်ပေးနေပါတယ်။မွေးစည်းကိုလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ဦးစီးဌာနနဲ့ UNICEF တို့ပူးပေါင်းပြီးတော့ပြုလုပ်ပေးခဲ့ပါတယ်။မွေးစည်းမှတ်ပုံတင်ခြင်းရဲ့အရေးကြီးမှုကိုပြည်သူလူထုသိစေဖို့မွေးစည်းရယူလိုမှုဖြစ်လာစေဖို့နဲ့မွေးစည်းအပေါ်မှာမူတည်ပြီးမူဝါဒတွေကိုရေးဆွဲအကောင့်ထဲပေါ်ဖို့ရည်ရွယ်ပြီးတော့မွေးစည်းလှုပ်ရှားမှုကိုလှုပ်တာဖြစ်ပါတယ်။ပထမအဆင့်အနေနဲ့မကွေးတိုင်းဒေသကြီးမွန်ပြည်နယ်ချင်းပြည်နယ်မှာနေထိုင်တဲ့မွေးစည်းမရှိသေးတဲ့အသက်5နှစ်အောက်ကလေးတွေကိုတပြိုင်နက်တည်းပြုလုပ်ပေးနေပါတယ်
မြန်မာနိုင်ငံအနောက်ဘက်နယ်စပ်ပင်လယ်ပြင်လုံခြုံရေးနဲ့နတ်မြစ်တစ်လျှောက်ကင်းလဲ့ဖို့အတွက်စစ်သုံးအမြန်ရင်ငယ်နစ်စည်းဟာမုံတုံးမြို့ကိုရောက်ရှိလာပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမကြသေးမီကဖွက်စည်းခဲ့တဲ့ပင်လယ်ပြင်နဲ့နယ်စပ်လုံခြုံရေးအတွက်အဲ့ဒီအမြန်ရင်နစ်စည်းကိုပင်လယ်ပြင်လုံခြုံရေးတာဝန်ကိုစတင်ထမ်းဆောင်စီရောမှာဖြစ်တယ်လို့မုံတုံးမြို့အရေးအယာရှိတဦးကပြောပါတယ်။နောက်ထပ်လည်းမုံတုံးမြို့ကိုပင်လယ်ပြင်လုံခြုံရေးတာဝန်ထမ်းဆောင်ဖို့အမြန်ရင်ရင်တွေရောက်ရှိလာဖို့လည်းရှိတယ်လို့အဲ့ဒီရေးအယာရှိကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအစိုးရဘက်ကနေနေရပြန်ဖို့တိုက်တွန်းမှုတွေကြောင့်ကချင်ပြည်နယ်အစိုးရထိန်းချုပ်နယ်မြေမှာခိုလုံနေတဲ့လွိုက်ကျဲဒုက္ခတွေတွေဟာနေရရင်ပြန်ဖို့စီရင်ပေးထားခဲ့ပေမဲ့ချက်ချင်းပြောင်းရွှေ့ဖို့အစိုးရဘက်ကပြင်ဆင်ပေးလာတဲ့အတွက်တကယ်တမ်းနေရပြန်ဖို့စိုးရိမ်နေရပါတယ်ဒုက္ခတွေတွေနေနဲ့နေရရင်ကိုပြန်ဖို့ဘယ်လိုအခက်အခဲတွေရှိနေပြီးဘယ်လိုစိုးရိမ်မှုတွေရှိနေပါသလဲဆိုတာကိုနုပန်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ကချင်ပြည်နယ်ဗမော်ခရိုင်လွယ်ကျဲကဒုက္ခသည်စခန်းတွေမှာကချင်ပြည်နယ်ဝန်ကြီးအဖွဲ့ကနေရပြန်လူသူတွေစီရင်သွင်းအပြီးလပိုင်းအတွင်းမှာပဲအိမ်ထောင်စုအချို့ကိုချက်ချင်းပြောင်းဖို့စီစဉ်ပေးတာကိုဒုက္ခသည်တွေကအခက်တွေ့နေပါတယ်နေရပြန်ဖို့ဒုက္ခသည်တရားကြော်စီရင်ပေးသွင်းခဲ့ပေမဲ့အခုလိုလူရွေးပြီးပြန်ခိုင်းတာမျိုးကိုတော့လက်ခံဖို့ခက်ခဲနေတယ်လို့လွယ်ကျဲစခန်းနေအမျိုးသမီးတူကပြောပါတယ်
ဒီလိုကမှအခုခဏနောက်ခုကြည့်ရင်စံစီရည်တွေကြာအလုံးပေါင်းလိုက်လို့ရှိရင်အင်ကောင်စုကတရားကျိုးရှိသွားတယ်သူတို့ပြန်ကြည့်တာက30နဲ့3အင်ကောင်ကိုပဲကြည့်ထားလိုက်ဒီ30နဲ့3အင်ကောင်ကိုပဲသူကပြန်ဖို့အဖြစ်စဉ်လုပ်သေးတယ်ဒီအခုပြန်တဲ့သူဒီစုစုသုံးအင်က
ကချင်ပြည်နယ်အတွင်းစည်ရေးမတည်ငြိမ်သေးတဲ့ကာလမှာအခုလိုအစောတလင်နေရပြန်ဖို့ဆိုတာမဖြစ်နိုင်သေးဘူးလို့လည်းသူမကပြောပါတယ်ဒေသခံအာဏာပိုင်တွေအနေနဲ့မြစ်ချနာအန်ခိုင်ဘုံတောင်ချေကဒုက္ခသည်တွေကိုလည်း2014နှစ်စံပိုင်းမှာပြောင်းရွှေ့မှုပြုလုပ်ခဲ့ပါတယ်ဒုက္ခသည်တွေစံတမပါပဲအတင်းပြောင်းရွှေ့ခိုင်းတာမျိုးမလုပ်သင့်ဘူးလို့နေဆက်ဒုက္ခသည်များကိုကူညီကြည့်ရှုပေးနေတဲ့ကော်မတီဝင်တဦးကအခုလိုပြောပါတယ
်ကျောင်းကြောက်ကြည့်တော်တော့ကောင်းအဲ့မျက်လုံးဒီတော့လည်းကောင်းဒီပြည်နယ်အစိုးရလည်းဘယ်လိုလုပ်နေကြလဲ။ဘန်ကန်လည်းလုပ်ရမဟုတ်ဘူးသူမှဒီဆပါလေလို့
တဖက်မှာလည်းနေရရင်ပြန်ဖို့စီရင်သွင်းထားခဲ့ပြီးမှမပြန်လို့တော့ကြောင်းညှင်းဆန်ဖို့ခက်ခဲပြီးနေရပြန်ရန်အတွက်ကြောက်လန့်နေကြတဲ့လွယ်ကျေဒုက္ခသည်တွေအနေနဲ့အစိုးရဘက်ကဖိအားပေးလာမှာကိုလည်းစိုးရိမ်နေရတဲ့အခြေအနေမှာရှိနေပါတယ်ရှင်
။ဆက်လက်ပြီးတော့2014ခုနှစ်အတွက်တီဘောစော်ဘွားကြီးရဲ့မဟာဒေဝီဆူဇန်ဒီကပေးအပ်တဲ့လူငယ်ခေါင်းဆောင်စုကိုရှမ်းပြည်အရှေ့ပိုင်းတချီလက်ခရိုင်ကတားဖွာဆီယမနန်းလာကိုရွေးချယ်အပ်နှင်းခဲ့ပါတယ်ဆီယမနန်းလာဟာခုနှစ်ယောက်မြောက်ဆုရှင်ဖြစ်ပြီးပြည်တွင်းရှမ်းလူငယ်တဲကပထမဆုံးအမျိုးသမီးဆုရှင်ဖြစ်ပါတယ်ဆီယမနန်းလာအနေနဲ့ဘယ်လိုကိစ္စရပ်တွေမှာလှုပ်ရှားဆောင်ရွက်ခဲ့လို့ဒီစုကိုလက်ခံရရှိခဲ့ပါတယ်လဲဆိုတာကိုစိုင်းမုံငတ်နေစုစည်းတင်ဆက်ထားတဲ့တည်င်းလွာကိုကြားကြရမှာပါရှင်
ရှမ်းပြည်အရှေ့ပိုင်းတချီလေးမြို့တစ်ပတ်ကမယ်ဆိုင်မြို့မှာသူ့စံဒီစုအနှင်းရေးကော်မတီကအခမ်းအနားတက်ကျင်းပပြီးဆ iam နန်းလာကိုစုအနှင်းခဲ့တာပါ။ဂျိုင်းတုံစော်ပွားနဲ့တီဘောစော်ပွားတို့ရဲ့မျိုးရိုးလည်းဖြစ်စုအနှင်းရေးကော်မတီလည်းဖြစ်တဲ့ဆ iam ဖြစ်ပါကစုအနှင်းပွဲမှာဆ iam နန်းလာဟာရှမ်းလူထုအတွက်စံပြအမျိုးသမီးခေါင်းဆောင်ကောင်းတူဖြစ်တယ်လို့အင်္ဂလိပ်ဘာသာနဲ့ပြောပါတယ
်ဆမနန်လာဟာအခက်ခဲမျိုးမျိုးကြားကပညာကိုရအောင်သင်ယူတယ်။ဒေသအတွင်းမိခင်နဲ့ကလေးတွေကိုနေမအားညမအားကျမ်းမာရေးပြုစုပေးတယ်။ဒါအပြင်လက်နက်ကန်တပ်ဖွဲ့တွေကြားငွေရှင်ကျေးရှင်တွေကြားရက်ရွာလူထုအတွက်ကြိုးပမ်းလှုပ်ဆောင်ပေးတယ်။လူငယ်တွေအတွက်အမျိုးသမီးတွေအတွက်ပြည်သူလူထုအတွက်စံပြဖြစ်တယ်
2009ခုနှစ်ကစပြီးတချီလက်ခရိုင်တာလူမြို့နယ်ခွဲနားဟိုင်းလုံကြီးရွာအုပ်စုလွယ်ခမ်းတောင်ကျောကပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့ရွှေတူးဖော်ရေးလုပ်ငန်းကြောင့်တဲနှုံမြေနဲ့ဓာတုဆေးရည်တွေဟာလူနေရက်ရွာချောင်းရည်လေယာဥယျာဉ်ချမ်းမြေတွေအပေါ်ဖုံးလွှမ်းဖျက်ဆီးခဲ့တဲ့ကိစ္စတွေအပေါ်ဆ iam နန်းလာဦးဆောင်ပြီးလှုပ်ရှားတောင်းဆိုမှုတွေလှုပ်ဆောင်လာခဲ့တယ်လို့ရွာခံတော်နန်းလုံကရှမ်းပါတာနဲ့ပြောပါတယ
်ခမ်းနာ78ปีเนี่ยได้กินชัก
ကျမလေက72ဧကရှိတယ်လုံးဝစိုက်ပျိုးလို့ကိုမရတော့ဘူးရွှေတွေလာတူးတဲ့ဒီ9နှစ်8နှစ်အတွင်းမှာပေါ့ကလေးတွေလည်းတခြားတိုင်းပြည်မှာအလုတ်သွားလုပ်နေရတယ်ကျွဲချောင်းဖို့နေရာလည်းမရှိတော့ဘူးဆ iam မဥဆောင်လို့ကျမတို့ရဲ့ဒုက္ခတွေကိုလူကြီးတွေသိလာတာ
ဒီကိစ္စရက်တွေစက်တင်ဘာလကရှမ်းပြည်နယ်တစ်တောနဲ့တတ်တူဝင်ကြီးဇိုင်းအိုက်ပေါ့ကိုတိုင်တချီလေးအထီးကွန်းစင်ပြီးရွှေတူးပေါ်မှုလုပ်ငန်းအားလုံးရက်ဆိုင်ဖို့ညွှန်ကြားခဲ့ပေမဲ့မထီရောက်တဲ့အတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့ဆ iam နန်းလာကရှမ်းပါတာနဲ့ပြောပါတယ်
ဝန်ကြီးကျိုင်းအိုက်ပေါကရွှေတူးဖော်တဲ့ကုမ္ပဏီတွေလုပ်ငန်းရဆိုင်ဖို့ညွန်ကြားတယ်အခုထိမရက်သေးဘူးဆေးရက်အတွင်းပြည့်စုံဆုံးတဲ့လေယာဉ်အတွက်ရော့ကြည့်ပြီးဖို့ပြောတယ်အခုထိမပေးသေးဘူးဒါကြောင့်တောင်စုချက်မရမချင်းဆက်လက်တောင်စုတွားမယ်ဆ्यामा နန်းလာဟာဒေတာတွင်တားဖွားဆ्यामा ဖြစ်ပြီးအဖဆားရာကြောင့်နဲ့အမိတော်နန်းတစ်တိုးရဲ့တာသမီခုနှစ်ဦးအနေနဲ့တမီထွေးဖြစ်ပါတယ် တူစန်ဒီလူငယ်ခေါင်းဆောင်စုအမိယာတူစန်ဒီရန်လီတာရှစ်အဝတ်ကတော့ဒီဘောဆော်ဘွားဆော်ကြာဆန်ရဲ့မဟာသေးဝီတူစန်ဒီအမိယာမစ်အင်္ဂါစာကျင်းကရှမ်းပြည်သူပြည်သားအရေးတက်ကြွလို့ရှားသူလူငယ်တွေကိုတနည်းတယောက်ရွေးချယ်ချင်းမြင့်တဲ့စုဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုနားဆင်ရမှာပါ
ကျင်းလက်နက်ကန်တပ်ဖွဲ့များနဲ့စုစည်းတဲ့ကော်တူးလေကရင်တပ်မတော် KF ပြန်လည်တည်ထောင်တဲ့လောက်ရက်ကိုပြည်တွင်းပြည်ပကကရင်လူမှုဖွဲ့စည်းတွေနဲ့ကရင်နိုင်ငံရေးပါတီတွေကကြိုးဆိုးထောက်ခံကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်တိတိမ်မျိုးအခြေစိုက်တိတိမ်ပို့စ်နဲ့ဇိုလန်တဲ့သတင်းစာနှဆောင်ကိုချင်းပြင်းတဲ့အစိုးရကနေထပ်မံပိတ်ပင်လိုက်ပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်ဒီစီဇန်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါတယ် VOA American တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေနဲ့သတင်းပတ်စင်ကဏ္ဍတွေကို burmese.voanews.com မှာအသံပိုင်းနဲ့တကွာပြန်ပြီးနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်ရှင်
American Soya ရဲ့ သဘောထား အမြင် အားပေါ်ကို တင်ပြပါရောင်းမယ်ခင်ဗျာ
ရာသီ ဥတု ပြောင်းလဲမှုတွေ short ချနိုင်ရေး နိုင်ငံတကာ အတိုင်းအတာနဲ့ ဖြည့်ရှင်းနိုင်အောင် 1992 ခုနှစ်က စလို့ နိုင်ငံတကာ အတိုင်းဝိုင်းက နှစ်စဉ် တွေ့ဆုံကြပါတယ် 10 စုနှစ် 2 ခုကျော်ကြာလာတာနဲ့ အမျှ ရာသီ ဥတု ဆိုင်ရာ သိပ္ပံနဲ့ နည်းပညာတွေ တိုးတက်စေဖို့ နိုင်ငံတွေ အားလုံးက ခြေလှမ်းတွေ လှမ်းခဲ့ကြသလို နိုင်ငံ တော်တော်များများက လည်း တန့်ရှင်းတဲ့ စွမ်းအင်သုံးဆွဲရေးနှစ်နှစ်ထံခိုင်မာမှုကိုလည်းပြသခဲ့ကြတာပါဒါပေမဲ့လို့လဲကာဗွန်ဒိုင်အောက်ဆိုက်လိုအပူဓာတ်တွေကိုစုပ်ယူထားတဲ့ဓာတ်ငွေပမာဏကတော့တိုးတက်ဖို့တိုးလာနေသလိုရာသီဥတုဖောက်ပြန်မှုတွေရဲ့အဆိုးအဝါဆုံးအကျိုးဆက်တွေကိုရှောင်ရှားနိုင်အောင်အခုချိန်မှာနောက်ထပ်ဆောင်ရွက်ဖို့လိုအပ်နေပြီလို့လဲသိပ္ပံပညာရှင်တွေကသတိပေးနေကြပါတယ်မဖြစ်မနေလုပ်ရမယ့်အလုပ်ကတော့စ ပြောင်းလဲဖို့နိုင်ငံရေးဆန္ဒရှိရမယ့်အပေါ်မှာမူတည်နေတဲ့အကြောင်းရာသီဥတုပြောင်းလဲမှုဆိုင်ရာအမေရိကန်အထူးသံတမန်တော့စတန်ကပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတွေအနေနဲ့ပြည်တွင်းမှာရာသီဥတုနဲ့ပတ်သက်တဲ့အရေးယူဆောင်ရွက်မှုတွေအပြင်းထန်လှုပ်ဆောင်လာအောင်တွန်းအားပေးမယ့်နိုင်ငံတကာသဘောတူညီမှုတစ်ခုလိုအပ်နေတယ်။နိုင်ငံတိုင်းမှာဒီလိုလှုပ်ဆောင်လာအောင်မဖြစ်မနေယုံကြည်ချက်ရလာအောင်လဲပံ့ပိုးပေးဖို့လည်းလိုအပ်ပါတယ်။မိဖက်တွေရောပြိုင်ဘက်တွေပါဆောင်ရွက်လာကြဖို့ရာသီဥတုနဲ့ပတ်သက်လို့ရင်ဆိုင်ရမှာကမ္ဘာခေါင်းဆောင်တွေအနေနဲ့တန်ဋိဌာန်အခိုင်အမာချထားတယ်ဆိုတာကိုလည်းစီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံသူတွေစွန့်ဦးတီထွင်သူတွေနဲ့အစိုးရတွေကိုသတင်းစကားပားဖို့လည်းလိုအပ်နေပါတယ်လို့အမေရိကန်အထူးသံတမန်တော့စတန်ကပြောဆိုခဲ့တာပါ။နိုင်ငံတကာအတိုင်းဝိုင်းကတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပမယ်2015ရာသီဥတုဆိုင်ရာညီလာခံမှာရာသီဥတုနဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီမှုတစ်ခုရရှိအောင်လို့ကြိုးပမ်းနေကြတာပါ။အောင်မြင်တဲ့နိုင်ငံတကာရာသီဥတုဆိုင်ရာသဘောတူညီချက်အနေနဲ့ကတော့အဓိကကဏ္ဍ၃ခုကိုဖြည့်ရှင်းရမှာဖြစ်ပါတယ်။ပထမအနေနဲ့ကရာသီဥတုဖောက်ပြန်မှုတွေလျှော့ချရေးဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့ကတော့တနိုင်ငံချင်းစီကပြည်တွင်းမှာဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကိုလျှော့ချနိုင်မယ်ကိုယ်ပိုင်အစီအစဉ်တွေကိုတင်ပြသင့်တယ်လို့ယုံကြည်ပါတယ်။အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုကိုလျှော့ချရေးအစဉ်အစဉ်တွေနဲ့ပတ်သက်လို့တန်မက်ဂျစ်စတန်ကချပြရမှာတော့လောင်စာဆီချွေတာတဲ့ကားတွေထုတ်လို့ရေးစတိုးကြိုးပမ်းဖို့မော်တော်ယာဉ်ကြီးစားတွေအတွက်လောင်စာဆီချွေတာရေးစမ်းသပ်မှတ်ဖို့အမေရိကန်မှာလက်ရှိလဲပတ်နေတဲ့စွမ်းအင်စက်ရုံတွေကနေကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေကို30ရာခိုင်နှုန်းလျှော့ချဖို့နဲ့စက်ရုံအစ်စ်တွေအတွက်ကာဗွန်ဓာတ်ငွေထုတ်လွှတ်မှုသတ်မှတ်ချက်အစ်စ်တွေချမှတ်ဖို့တွေပါဝင်ခဲ့တာပါဒုတိယချက်အနေနဲ့နိုင်ငံတစ်ခုချင်းစီအနေနဲ့ပြောင်းလဲလာနေတဲ့အခြေအနေတွေနဲ့အသားကြအောင်ပြင်ဆင်ကြရမှာဖြစ်ပါတယ်။ နိုင်ငံကသဘောတူညီချက်မှာတိုင်းပြည်တွေအနေနဲ့စီးပွားရေးဖွံ့ဖြိုးမှုစီမံကိန်းတွေမှာရာသီဥတုဖောက်ပြန်မှုတန်ကိုခံနိုင်မဲ့အစီအမံတွေထည့်သွင်းဖို့တောင်းဆိုရမှာဖြစ်ပါတယ်။အထူးသဖြင့်ကတော့ဆင်းရဲတဲ့တိုင်းပြည်တွေအနေနဲ့ရာသီဥတုဖောက်ပြန်မှုတန်ကိုပို့ပြီးခံရတတ်တဲ့အတွက်အရေးကြီးပါတယ်။နောက်ဆုံးအချက်ကတော့အထူးသဖြင့်လိုအပ်ချက်တွေရှိနေတဲ့တိုင်းပြည်တွေကိုဘဏ္ဍာရေးအရအထောက်ပံ့ပေးရေးထပ်လောင်းအတည်ပြုနိုင်ဖို့ဖြစ်ပါတယ်။အမေရိကန်နဲ့အခြားတိုင်းပြည်တွေအနေနဲ့ကတော့ဆင်းရဲတဲ့နိုင်ငံတွေကိုအကူအညီတွေဆက်လက်ပံ့ပိုးပေးသွားမှာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ရည်မှန်းချက်ကြီးမားလာတဲ့သဘောတူညီချက်အကောင့်ထဲပေါ်လာအောင်ကြိုးပမ်းနေပြီးဒါမှလည်းပညာရှင်တွေအပါအဝင်အားလုံးကအကြံပြုနေကြတဲ့လမ်းကြောင်းပေါ်မှာစတင်ရှောင်လန်းနိုင်မှာဖြစ်ပြီးကြကြပြက်ပြက်ပါဝင်မှုမရှိဘဲရေရှည်မခံနိုင်ဘဲနဲ့ကတော့မျှော်မှန်းချက်တွေကလည်းအောင်မြင်နိုင်မှာမဟုတ်တဲ့အကြောင်းအထူးသံတမန်စတန်ကပြောဆိုခဲ့ပါတယ်။သဘောတူညီချက်တရထွက်ပေါ်လာရေးစစ်ဆန်ညှိနှိုင်းမှုတွေဟာနောင်လာမဲ့9နှစ်10နှစ်အတွက်မဟုတ်ပဲဆယ်စုနှစ်ပေါင်းများစွာအတွက်ဖြစ်တာကြောင့်လေတိုင်းပြည်တွေအနေနဲ့သူတို့ရဲ့လိုအပ်ချက်တွေကိုလေးစားတယ်ဆိုတဲ့ခံစားချက်မျိုးရရှိနိုင်ကြမှာဖြစ်တဲ့အကြောင်းရာသီဥတုဆိုင်ရာအမေရိကန်အထူးသံတမန်ကပြောဆိုသွားခဲ့ကြောင်းပါရှင
်အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းစီစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ VO အမေရိကန်တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့မြို့သမီးကန္တာတုတ္တဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါရှင်။အခုမနေ့ဖက်စီစဉ်အဆုံးမတက်ခင်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုဥဆံမိုးဝေကတလဲပြညာပေးပါဦးမယ်ရှင
်။ Ebola ရောဂါဝေဒနာရှင်တွေနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံမှုရှိခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေကိုရောဂါကူးစက်ခံရခြင်းရှိမရှိသေးကြအောင်ပတ်ဝန်းကျင်နဲ့ခွဲပြီးတော့တည်ထန့်ထားဖို့အချိန်ကာလသတ်မှတ်ရတာဟာကြောက်ရွံ့လို့လောက်ရတာမျိုးမဟုတ်ဘဲသိပ္ပံနီလန်းတကြစဉ်စားဆုံးဖြတ်တာသာဖြစ်တဲ့လို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။စီယရာလီယွန်နိုင်ငံမှာအီဘိုလာရောဂါတွေကိုကုသမှုပေးခဲ့ပြီးပြန်လာတဲ့သူနာပြည်ဝန်ထမ်းတယောက်ဟာတီးသန့်ခွဲပြီးတော့နေဖို့24ရက်သတ်မှတ်ထားတာကိုချိုးဖောက်ခဲ့တဲ့ဖြစ်ပွားခဲ့ပြီးနောက်ပိုင်းအခုလိုအင်ပီရိုကနေမှတ်ချက်ပေးပြောဆိုမှုထွက်ပေါ်လာတာဖြစ်ပါတယ်။အနောက်အာဖရိကဒေသမှာရှိတဲ့ဘာကီနာဖာဆိုနိုင်ငံမှာလွှတ်တော်နဲ့တခြားအစိုးရအဆောက်အဦတွေကိုဆန္ဒပြသူတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာသမရဘိုင်စီကွန်ပါရိုကနိုင်ငံကိုအရေးပေါ်အခြေအနေကြေညာခဲ့ပြီးအခုတော့နိုင်ငံကိုစစ်တပ်ကထိန်းချုပ်ထားပုံရပါတယ်။ယာယီထိန်းချုပ်ထားတဲ့အစိုးရအဖွဲ့ကလပေါင်း၁၂လအတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေတိုင်းပြန်လည်အုပ်ချုပ်ဖို့လှုံ့ဆော်မှာဖြစ်တဲ့ကြောင်းစစ်တပ်အကြီးအကဲကကြာသာပတေးနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဥရောပကော်မရှင်ကဂျာဝင်ဆောင်ရွက်ပေးမှုကြောင့်ယူကရိန်းနိုင်ငံအရှေ့ဘက်ကရုရှားကိုလူလာတဲ့ခွဲထွက်ရေးသဘုံတွေကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းအစိုးရနဲ့တင်းမာမှုဖြစ်နေတဲ့ရုရှားနိုင်ငံကသူရဲ့အင်ဂျင်နိုင်ငံကိုသဘာဝတန်းကိုပြန်လဲပြီးတော့တင်ပို့မယ်ဆိုပြီးသဘောတူညီလိုက်ပါတယ်။ကြာသပတေးနေ့ကဘရပ်ဆယ်မြို့မှာရရှိခဲ့တဲ့သဘောတူညီချက်ရ contract သတ်မှတ်တဲ့ကာလအတွင်းမှာသဘာဝတန်းကို1ကုဗမီတာကိုအမေရိကန်ဒေါ်လာ385ဒေါ်လာနဲ့ရောင်းချပေးမှာဖြစ်ပါတယ်။တန်းကိုရှားပါမှုကစောင်းရသည့်နီးကပ်လာချိန်မှာယူကရိန်းနိုင်ငံအတွက်စူးစိုးရွားရွားထိခိုက်စေနိုင်ပါတယ်။
ဒီကနေ့တော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကြေကျုပ်ကိုဥဆံမိုးဝေကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ1919 41တို့ကနေတန်လွှင့်ပေးသွားမှာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.